ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခေါ်လိုနေတဲ့လူဝင်ကြဒုက္ခသည်တွေကပထမဆုံးအတုပ်ကိုစာပြီးပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမကြာသေးခင်ကတဘောတူလိုက်ကြတဲ့ပေါ်ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကကန့်ကွက်ပါတယ်အခြေအနေတွေဟာဒုက္ခသည်တွေဘေးရန်ကင်းပြီးဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်တဲ့အနေအထားမျိုးမရှိသေးဘူးလို့ UNHCR ကပြောပါတယ်ဒုက္ခသည်တွေကိုယ်တိုင်ကလည်းပြန်ပို့ခံရမယ့်အစီအစဉ်ပေါ်သဘောတူလက်ခံကြတဲ့ပုံမရှိပါဘူးဒီကြောင့်ဒီဆက်ရှယ်လိုက်ဂျနီဗာကနေပြပို့တဲ့သတင်းတော်နဲ့ Riders သတင်းတော်တို့ကိုစူးစီးတင်ပြထားပါတယ်ဒုက္ခသည်ပထမဆုံးရောင်းနှောင်းကိုပြန်ပူရေးနိုဝင်ဘာလလင်မှာစတင်လုပ်ဆောင်မယ်လို့ဒင်းနရီမြန်မာနိုင်ငံအကြားဒေါက်တာမျိုးတော်မှာပြီးခဲ့တဲ့ဇပိုင်းကလုပ်တဲ့ပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးအတွင်းသဘောတူပြီးတဲ့နောက်နိုင်ငံရေးဌာနအမြဲတမ်းအတွင်းကိုဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာကောက်ဆက်စကားကဒုက္ခသည်စခန်းကိုသွားပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းပြောဆိုတာပါပြန်ပို့ဖို့စတင်လုပ်ဆောင်နေတဲ့လူငယ်ဒုက္ခသည်9000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ကမြန်မာကိုပေးထားပြီးမြန်မာဘက်ကလည်းအဲ့ဒီစီးရင်ကိုသဘောတူတယ်လို့သတင်းထွက်ထားကြောင်းUNHCR ပြောခွင့်ရအောင်ဒရီမာဟီစစ်ကပြောပါတယ်။ဒါနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုအသိပေးရမှာဖြစ်ပြီးသူတို့ကိုယ်တိုင်ကပြန်ကျင်ရလားဆိုတာညှိနှိုင်းပြောဆိုရမှာဖြစ်တယ်လို့ UNHCR ပြောခွင့်ရမာဟီစစ်က UAE ကိုပြောပါတယ
်။ UNHCR was not involved in preparation, transmission or receipt of this list.
ဒီစီးရီးကိုလည်းပြောင်းပေးတာလက်ခံရှိတာတွေမှာ UNHCR ဘက်ကမပါဝင်ဘူး။မြန်မာစုကလုတ်ခဲ့တယ်လို့ဆိုတော့အတီးပြည့်ချက်ယူရှင်းလင်းလုပ်ဆောင်တာမှလည်းမပါဝင်ပါဘူး။ဒါကြောင့်လဲဆိုတော့ရခိုင်ပြည်နယ်ကအခြေအနေတွေဟာဘေးရန်ကင်းဂုံတိတ်ကရှိပြီးတော့ရေရှည်ခိုင်မာတဲ့အခြေအနေမျိုးနဲ့ကိုယ်စံနာနဲ့ကိုပြန်ဖို့တင့်တော်တဲ့အခြေအနေမျိုးမဟုတ်သေးဘူးလို့ကျွန်တော်တို့ယူဆတာကြောင့်ပါ။လက်ရှိစစ်မှာရခိုင်ပြည်နယ်ကိုဒုက္ခသည်တွေပြန်သွားရေး UNHCR အနေနဲ့ပါဝင်လုပ်ဆောင်မှာမဟုတ်ပါဘူး။
ကောင်းဆက်စကားကကုတူပါလောင်းဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့ပြည်စုံပြောဆိုတဲ့အမြဲတမ်းအတွင်းကိုဦးမြင့်သူကတော့ဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်ထားတာတွေကိုပြောပြပြီးသူတို့ဘက်ကပြောဆိုတာတွေကိုနားထောင်ဖို့အခုလိုစခန်းတွေကိုလာတာဖြစ်ကြောင်းဒုက္ခသည်တွေကတချို့ကိစ္စရပ်တွေကိုမေးမြန်းကြပြီးပြန်လည်ပြေဆိုပေးခဲ့ကြောင်းရှင်းလင်းပြောဆိုသွားပါတယ
် They asked me about some issues and then I responded to themFor instance, the NDC
cut the freedom of movement, education, personal responsibility, state of responsibility, responded to that. The people who are not aware of this, 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 the people who are not aware of this,ကျန်းစခန်းတွေကိုပြင်ဆင်စားပြီးဖြစ်နေတာမကသူတို့ပြန်ထွက်တဲ့အခါမှလည်းလိုအပ်တဲ့အကူအညီတွေကိုပေးသွားမှာပ
ါအတွင်းဝင်သူကအဲ့လိုပြောပေမဲ့လေဒီအပေါ်မှာဒုက္ခတွေဘက်ကအပြည့်အဝယုံကြည်ကိုးစားဖို့မရပါဘူးသူတို့လူလားချက်တွေကိုဖော်ပြရေးသားထားတဲ့စာကောင်ကိုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကပေးလိုက်ကြတယ်လို့သူတို့မှာယုံကြည်မှုမရှိလာတဲ့အကြောင်းရိုဟင်ဂျာမျိုးသားတို့ဖြစ်သူနူရူအစ္စလမ်ကပြောပါတယ်
But we do not believe the Myanmar government because they are saying one thing and doing another thing. Every
time, မြန်မာနိုင်ငံမှာနေလာတာဖြစ်ပြီးအထောက်အထားမျိုးစုံရှိပါတယ်ကျွန်တော်တို့ကိုရိုဟင်ဂျာလူမျိုးဖြစ်မြန်မာအစိုးရကလည်းအတိအမှတ်ပြုထားမှုပါတယ်ဒါပေမဲ့အခုမြန်မာအစိုးရကဒါကိုငြင်းနေပါတယ်ကျွန်တော်တို့ကိုရိုဟင်ဂျာလူမျိုးဖြစ်ပြန်ပြီးတော့သတ်မှတ်မပေးဘူးဆိုရင်ကျွန်တော်တို့ရဲ့မူရင်းမြေကိုကျွန်တော်တို့ပြန်မှာမဟုတ်ပါဘူ
းနိုင်ငံကတိုင်းဝန်ကရောဒုက္ခတွေကိုလည်းငါပါသူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ပြောဆိုပေမဲ့မြန်မာအစိုးရကအဲ့ဒါကိုအတိအမှတ်မပြုတယ်လို့မြန်မာလူမျိုးသားများလည်းအခြေအနေအငင်းပွားွယ်ကိစ္စတရားအဖြစ်ရှိနေသေးပါဒုက္ခတွေပထမတို့ပြန်ပူရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့အကြားစတင်လှုပ်ဆောင်နေကြပြီဖြစ်ပေမဲ့လည်းကုလသမဂ္ဂဘက်ကကန့်ကွက်နေတာဒုက္ခတွေကိုယ်တိုင်ကလူလူလားလားမရှိတာကြောင့်ဘယ်လောက်အထိအောင်မြင်မှုရမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းပြောနိုင်တဲ့အခြေအနေမရှိသေးပါဘူးခင်ဗျာ